ဒီနေ့နေပြီးတော့မှာစတင်ကျင်းပခဲ့တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကရွေးကောက်ခံအမှတ်တွေရဲ့ပထမဆုံးညီလာခံမှာအမျိုးသားလွှတ်တော်မှအဖြစ်ရွေးချယ်ခံခဲ့ရတဲ့စေကဘာဦးခင်ရွှေကဒီကနေ့ညီလာခံမှာပြည်ထောင်စုကြံ့ခိုင်ရေးဖွံ့ဖြိုးရေးပါတီပြန်လည်ဖွဲ့စည်းရေးအပါအဝင်ရွေးကောက်ပွဲမွေးဆွဲစည်းရုံးစဉ်တော့ကပေးခဲ့တဲ့ကတိတွေအတိုင်းမဲဆန္ဒရှင်တွေကိုဆောင်ရွက် ဒီเจ้าเนี่ยပတ်သက်ပြီးအပြည့်စုံကိုတော့ဘန်ကောက်ရောက် VOA ဝိုင်းတော်သားကုစုံဝင်းလိုင်ကအပြည့်စုံကိုပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရွေးကောက်ပွဲနောက်ပိုင်းလှုပ်ဆောင်ရမယ်ရှေ့လုပ်ငန်းစဉ်တွေကိုဝန်ကြီးချုပ်ဦးသိန်းစိန်နဲ့တခြားပါတီခေါင်းဆောင်တွေကဒီကနေ့ကျင်းပတဲ့ CEO ဝဲမှာမှာကြားခဲ့တဲ့အကြောင်းတွန်တေးကော့မူကွမ်းကြံကုန်းမဲဆန္ဒနယ်မြေကိုကိုစားပြုပြီးအမျိုးသားလွတ်တော်အတွက်ရွေးကောက်တင်မြောက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်ဇေကဘာဥခင်ရွှေက CEO ပဲကျင်းပနေတဲ့ခမကနေအခုလိုစပြောပြပါတယ
်ပါတီပြန်လဲဖွဲ့စည်းဖို့ဘာလို့ညာဖို့စီကံချက်တွေဘာမှဟိုတချို့လဲအမှုမဝင်တဲ့လူတွေရှိရလေနောက်က CEO ရဲ့စေနုံကဒက်ဒီကိုတွေခံရရှိရအားလေးတွေဆက်ပြီးလုပ်ပေးဖို့ရယ်နောက်တချို့လဲရှုံးနဲ့ရရကြီးတွေရှိတယ်အဲ့တော့စားတဲ့ဘူးလုပ်ဖို့ရယ်အဲ့ဒီလမ်းပြောင်းလာကြီးတွေအနေပါတီကိုပြန်ပြီးတော့နောက်တော့ကရှိတဲ့ပါတီကနေပြီးပြန်သုံးသပ်ပြီးအစ်စ်ပြန်ဖွဲ့အစ်စ်ဆိုတာတော့ပြန်ပြီးတော့ structure တွေပြန်လုပ်ဖို့တောင်းတဲ့လူအရာလေးတွေပြောတာပါကျွန်တော်ဘာမှမရှိပါဘူးမရှိသေးပါဘူးကျေလင်ဖို့ကိစ္စတွေနောက်ကတိခံလာတာတွေဆက်လုပ်ဖို့ပြည်သူအကျိုးအတွက်ကိုနောက်ကစီကံချက်တွေဒါတချို့လဲအခုမှဝင်လာတာရှိတယ်ရွေးကောက်ပွဲဝင်လာတယ်အဲ့ဒီ do and don't တွေပြောပြတာပါဗျာအဲ့တော့တကယ်ကိုတခါလဲဟိုကြစ်ကြစ်လက်လက်ခိုင်မာခိုင်မာမာတန်လဲဖွဲ့စည်းဖို့ညွှန်ကြားတာပဲဟုတ်ချင်းစီတော့
အော်ဟုတ်ကဲ့ဝန်ကြီးချုပ်ကညွှန်ကြားတာလားဟုတ်ကဲ့
အဲဝန်ကြီးချုပ်ကလည်းအဲ့ဒါဟိုဒီလုပ်တဲ့အတွက်ကိုဒါဒီလိုရှိတယ်အပွင့်ပြောတယ်ဇန်နာရီကတော့အတွေ့အမှုပြောတယ်နောက်ဇန်နာဘူးချုပ်ဒီထုတ်ပြောတယ်အဲ့လိုပေါ့နောက်ဆုံးကျတော့တောင်းကြီးပြောတယ်ငလေးယောက်ပြောခု9နာရီနဲ့9နာရီကြာတော့ကျွန်တော်9နာရီဖတ်တဲ့ရအောင်ပါတီကတော့မူရဘာရအကုန်ကောင်းပါတယ်တချို့လူကနည်းနည်းလေးပြုပြင်ဖို့လိုတာပေါ့လေလူကြောက်လဲပါတီပေါ်မှာတမျိုးမြင်ကြတယ်အလေးပြန်တဲ့သုံးသပ်ဖို့အကြောင်းကိုပြောတာပါမကောင်းတဲ့လူတွေပြန်ရှင်းဖို့ပေါ့ဗျာဒါဒီနာမည်ပြက်နေတာလည်းအဲ့ဒီလူတွေကြောက်ပြက်နေတာပေါ့အဲ့ဒါဒီကျွန်တော်ပြန်စီစစ်ပေါ်ထုတ်ဖို့
အမျိုးသားလွတ်တော်အတွက်ရေကောက်တင်မြောက်ခံထားရတဲ့ကိုစလဲဇေကဘာဥခင်ရွှေပြောပြခဲ့တာပါမနေ့ပြန်မှာနောက်ဆုံးနေ့အဖြစ်နဲ့အစည်းအဝေးကိုဆက်လက်ကျင်းပမယ်လို့သိရပါတယ်ခင်ဗျာ